စ်ကောင်စီနာမည်ရှင်လင်းမှုတွေအတွင်းမြောင်မြို့နယ်ထဲမှာမေလအတွင်းကကျေးရွာ16ရွာမီလောင်ကျောင်းခဲ့ပြီးတော့လူဦးရေ1500ဝန်းကျင်ဦးမဲ့အိမ်နဲ့ဖြစ်ခဲ့ရတယ်လို့မြောင်မြို့နယ်ဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့ကောက်ယူထားတဲ့စီးရင်တွေကသိရပါတယ်။ထွက်ပြေးသိမ်းရှောင်နေရတဲ့နင်းကင်းဖက်ကစီးရီးရှောင်နေမှလည်းအခက်အခဲရှိနေပါတယ်။ဒီတိုင်းရန်ကုန်ကပေးပို့ထားတာကိုတော့ကိုရဲမုံကဆက်ပြောပြပါမယ်ရှင်။
စကိုင်းတိုင်းတွေကမြောင်မြို့နယ်မှာစစ်ကောင်စီကနေမြေရှင်းလင်းနေတဲ့မေလအတွင်းကျေးရွာ16ရွာမီးလောင်ကျွမ်းခဲ့ပြီးလူဦးရေ1500ခန့်အိုးမဲ့အိမ်နဲ့ဖြစ်ခဲ့ရတယ်လို့မြောင်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ကကြောက်ယူထားတဲ့စီးရင်တွေအရသိရပါဗျ။နေအိမ်တွေမီးလောင်ကျွမ်းတာအပြင်အရက်သားတအုပ်နဲ့တိတ်ဆုံးခဲ့တယ်လို့ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့အတောင်ရှိသူတို့ကအခုလိုပြောပါဗျ
။ဒီ၅လပိုင်းမှာကဟောပေါ့မီးရှို့ခံရတဲ့ရွာကတော့16ရွာရှိပဲကြာအိမ်တော်စုဝင်နေတော့400ခန့်ရှိပဲအဆောင်အနေနဲ့800ခန့်ရှိလို့မိသားစုဝင်ရေတော့ကတော့1500ခန့်တော့ရှိပဲအပြစ်မဲ့ပြည်သူတုံးဆုံးရှုံးနေတော့ပြတော့ဟိုအပြစ်မဲ့ပြည်သူ3တန်ရတယ်ပေါ့ဗျာဟုတ်နိုင်ငံမှာဟိုစိတ်ခံနေတယ်မီးရှို့ခံရတယ်ဗျာဟုတ်ဟုတ်ကဲ့တော့ကျွန်တော်တို့ဒီမီးရှို့နေမီးရှို့နေပြည်သူတွေကတော့ကျွန်တော်တို့ဟောဖုန်းကြီးကောင်းမှထားတယ်တချို့ကတော့ယာယီတဲလေးတွေစောင့်နေကြတယ်ဗျာဟုတ်စားလိုက်ကအခက်အခဲရှိတယ်ကျွန်တော်ဟိုနေရာထိုင်ငယ်တကယ်ရှိတယ်အခုမှဆိုကျွန်တော်ဖုန်းကြီးကောင်းနေမှနေတယ်သူဟောထက်လက်တဲလေးတွေယာယီတဲလေးတွေထိုးနေကြတယ်ဗျာအခုလေးရမိုးတဲ့အတွက်သူတို့မှလုံးဝအခက်အခဲရှိပါတယ်ဗျာဟုတ်
မီးလောင်ကျွမ်းတဲ့အထက်မှာစစ်ရုံတွေအပြင်တပ်တဏီကအဆောက်အဦတွေလည်းပါဝင်နေလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒီစီးရင်တွေနဲ့ပတ်သက်လို့ VOA ကတော့တိကျအတိမပြုနိုင်တယ်လို့စစ်ကောက်စီဘက်ကလည်းသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။လက်ရှိအချိန်မှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောက်စီတပ်တွေစီးရင်တင်းမာပြီးတိုက်ပွဲတွေလည်းရှိနေပါတယ်။ဒါကမြောင်မြို့နယ်တွေကအခြေအနေပါ။စကိုင်းတိုင်းတွေကပဲမင်းကင်းမြို့နယ်တွေမှာဆိုရင်လည်းမိုးရွာသွန်းတာတွေရှိနေတဲ့အတွက်တောတောင်တွေရဲ့မှာစစ်ဘေးရှောင်နေရတဲ့စစ်ဘေးဒုက္ခသည်တွေမှာအခက်အခဲတွေရှိနေပါတယ်။စစ်ကောင်စီကမကြာခဏဆိုသလိုနေနေရှင်းလင်းတာတွေလုပ်နေတဲ့အတွက်ဒေသခံတွေဟာကြေးရွာတွေထဲမှာမနေထိုင်တော့ပဲမျိုးဆက်ရတောတောင်တွေထဲမှာခိုလုံနေရတာလည်းဖြစ်ပါတယ်။တောတောင်တွေရဲ့စစ်ဘေးရှောင်နေရတဲ့စစ်ဘေးဒုက္ခသည်တို့ကသူ့ရဲ့အခက်အခဲကိုအခုလိုပြောပြပါတယ
်။ဒုက္ခသည်အဖြစ်ကတော့မိုးရွာထဲမှာမလုံးတလုံးနဲ့အခုလိုတချို့ဆိုရင်လုံးဝမအေးရတဲ့အခြေအနေမျိုးဖြစ်နေတာဗျ။သူကတောထဲမှာပုံနေကြတာဗျ။ရွာအမြင့်ကျောင်းတစ်လျှောက်ရှင်းလင်းမျိုးတစ်လျှောက်ရွာဒီမှာလည်းအားလုံးဖြစ်နေတာဗျ။ကျွန်တော်တို့ကတော့အရှင်ကြီးကတော့အခုကျွန်တော်ပြောသလိုပြောတော့တောင်းထဲမှာနေရတာဆိုတော့စာရေးတော့တာတွေကလည်းအရှင်မပြေဘူးရ။အားလုံးကြိုးပြသွားပေါ့။ဒီစီးပစ္စည်းတွေကမီးရှို့ခံရတဲ့ဘာနဲ့ညာနဲ့ဆိုတော့လေရှိတဲ့သူဝင်ရပြီးမှမရှိအရှို့မခံရတဲ့သူကကြောက်အင်းဆိုပြီးမှအမျိုးပြေးကြရင်မှစားနေရတော့အရှို့မခံတဲ့သူတွေလည်းတစ်ခါဖြစ်တယ်လို့ရှို့ခံတဲ့သူတွေတစ်ခါဖြစ်လာ
။မင်းကင်းမျိုးနယ်ထဲမှာကျေးရွာ12ရွာကန်းကိုမီးရှို့ခဲ့ပြီးမေလ25ရက်မေလ26ရက်နဲ့မေလ28ရက်တို့မှာချင်းပြွင့်မြစ်ဘေးကအထက်ကင်းနဲ့အောက်ကင်းကျွာကိုစစ်ကောင်စီတပ်တွေမီးရှို့သွားတဲ့အတွက်နေ300နီးပါးရွာလုံးကျွတ်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မင်းကင်းမျိုးနယ်တဲကကျွာအချို့မှာစစ်ကောင်စီကတပ်ဆွဲပြီးနေမီရှင်းလင်းတာတွေလုပ်နေတယ်လို့ချင်းပြွင့်မြစ်တဲကဖျက်ဆီးသွားတဲ့စစ်ကောင်စီတပ်တွေဟာတင်မော်ဆိုက်ကက်ချိန်အနီးငယ်ကကျွာတွေကိုနေမီရှင်းလင်းတာတွေလုပ်ခဲ့ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားတယ်လို့ဒေသခံတွေကပြောပါ